သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များချစ်သည်မင်္ဂလာဖျားဖျားနဲ့ပြေဆုံးတော်မူကြပါစားခင်ဗျာဒီနေ့ဇွန်လ22ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစီအစဉ်များမှာတော့အလုရှင်များကကာဝယ်ဆေးထိုးဖို့လှုပ်သားများကိုတောင်းဆိုနိုင်ပါလားဆိုတဲ့ဆောင်းပါးမြန်မာပြည်အတွက်ရာမောငွေရှာထမင်းစားပွဲတည်င်ဩစတြေးလျနိုင်ငံရဲ့ဝင်ခွင့်ကန့်သတ်ထားတဲ့အထက်တန်းကျောင်းတွေအကြောင်းဆောင်းပါးတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ဆစ်နီမြို့မှာမတ်မဝိမနေရအချိန်ကိုတိုးမြင့်အင်ဒိုနီးရှားမှာကိုဗစ်ကူးစက်နှုန်းတဟုန်ထိုးမြင့်တက်နေမြန်မာနိုင်ငံတွင်နေရက်ဆွန့်ခွာသူများထံအကူအညီပေးဖို့ပုတ်ရဟန်းမင်းကြီးပြောယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ဆင်နီမျိုးမှာမတ်မဝိမနေရအချိန်တိုးမြင့်ဆင်နီမျိုးသူမျိုးသားများအတွက်မျက်နှာဖုံးတက်ခြင်းကိုတပတ်အကြာတိုးမြင့်ခဲ့ပြီးညူဆာဝေတွင် COVID-19 ဖြစ်ပွားမှုအသစ်10ခုကိုမှတ်တမ်းတင်ခဲ့ပြီးဘွန်တိုင်းအုပ်စုနှင့်ဆက်ဆက်သည့်အမှုပေါင်း20ခုသို့ရောက်ရှိလာခဲ့ပါသည်။ညူဆာဝေပရီမီယာဂလက်ဒစ်ဘယ်ရစ်ဂျက်ကလင်ကလူထုသယ်ယူပို့ဆောင်ရေးနဲ့ဆစ်နီဘလူးမောင်တင်အယ်လဝါရာနဲ့ရှဲလ်ဟာဘာရှိလူများအတွက်မြန်တဖုံကိုဇွန်လ30ရက်ညသကောင်အထိမတက်မနေရဆက်လက်တည်ရှိမယ်လို့ပြောကြားခဲ့ပါတယ်ဆစ်နီမြို့သားအားလုံးသည့်ရှော့ပင်းစင်တာများ၌မတ်စ်ကိုဝတ်ဆင်ရန်ကုန်စည်ဝယ်ထွက်သည့်အခါအဆောက်အုံအတွင်းသို့သွားရန်လိုအပ်တဲ့အခါများမှာမတ်စ်များကိုတတ်ဆင်ရန်လိုက်နာရန်လိုအပ်ပါလိမ့်မယ်မြန်တဖုံကိုမဝိလို့မရပါဘူးတခြားအခြေအနေအားလုံးမှာသင်နေထိုင်တဲ့ဒါမှမဟုတ်ဆင်နီမှာရှိမဲ့ဆိုရင်ပုံထူးနေညသကောင်ကျော်လွန်ပြီးနောက်တစ်ပတ်မတ်စ်များကိုဝစ်ဆင်ရမှာဖြစ်ပါတယ်အင်ဒိုနီးရှားမှာကိုဗစ်ကူးစက်မှုနှုန်းတဟုန်ထိုးမြင့်တက်နေအင်ဒိုနီးရှားနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းတဟုန်ထိုးမြင့်တက်နေပြီးဆေးရုံတွေမှာလည်းလူနာသစ်တွေနဲ့ပြည့်နေကယခုအချိန်မှာရင်းနိုင်ငံရဲ့ COVID-19 အကြအတဲဟာပုံမှုနဲ့ရှိုင်းလာနေခဲ့ပါတယ်အဆိုပါရှေ့တောင်ရှားနိုင်ငံမှာလက်ရှိအချိန်မှာ COVID virus ကူးစက်ခံရသူစုစုပေါင်း2,000ကျော်ထိရှိလာခဲ့သလိုလက်ရှိအခြေအနေတွေကြောင့်နိုင်ငံရဲ့ကျန်းမာရေးအကြအတဲဟာထိန်းချုပ်မရနိုင်လောက်တဲ့အခြေအနေအထိရောက်သွားနိုင်တဲ့အပေါ်သတိပေးမှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။ယင်းနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဗိုင်းရပ်စ်ကူးစက်မှုနှုန်းတွေဟာနှစ်ဆကျော်မြင့်တက်ခဲ့ပြီးနောက်ခုလိုမျိုးမလိုလားအပ်တဲ့မှတ်တိုင်တစ်ခုကိုရောက်လာခဲ့တာဖြစ်ပါတယ်။နိုင်ငံမှာကူးစက်မှုနှုန်းမြင့်မားတဲ့ COVID-19 ရောဂါပိုးမျိုးကိုတွေ့ရှိထားတဲ့အကြောင်းကိုလည်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူသစ်စံချိန်တင်14,536ဦးထပ်မံတွေ့ရှိခဲ့တယ်လို့ဇွန်လ21ရက်နေ့မှာထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းတွေအရသိရှိရပါတယ်။ယင်းအတွက်ကြောင့်လူဦးရေသန်း290နီးပါးရှိတဲ့နိုင်ငံမှာယခုအခါမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းက2,000ကျော်ထိရှိလာခဲ့ပြီးဖြစ်သလိုဗိုင်းရပ်စ်ကြောင့်သေဆုံးသူဟာလည်း9,500နီးပါးရှိလာခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံတွင်နေရက်ဆွန့်ခွာသူများထံအကူအညီပေးဖို့ခွင့်ပြုရေးပုတ်ရဟမင်းကြီးပန်ကြားဖေဗရူလာ1ရက်ဆေးအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတွင်တိုက်ပွဲများကြောင့်နေရက်ဆွန့်ခွာထွက်ပြေးနေကြရပြီးစာနာမှုထံခံနေကြရသူများထံလူသားချင်းစာနာမှုအကူအညီများပေးခွင့်ပြုရေးအတွက်ပုတ်ရဟမင်းကြီးဖရန်စစ်စ်ကဇွန်လ20ရက်နေ့တွင်မြန်မာအာဏာသိမ်းစစ်ခေါင်းဆောင်များကိုပန်ကြားခဲ့ပါသည် ထို့အပြင်ဘာသာရေးဆိုင်ရာနေရာများကိုလည်းဘေးကင်းလုံခြုံမှုရှိရာနေရာများအဖြစ်အထူးအလေးထားမှုရှိရေးအတွက်လည်း၎င်းကမေတ္တာရက်ခံခဲ့ပါတယ်ပုတ်ရဟမင်းကြီးဖရန်စစ်သည်ဇွန်လ20ရက်ကစိန့်ပီတာယင်ပြင်တွင်ဝိပုစုတောင်းသူများကိုကောင်းချီးပေးစဉ်ပြောကြားရာတွင်၎င်းအနေဖြင့်မြန်မာကက်သလစ်ဘုန်းတော်ကြီးများ၏ပြီးခဲ့တဲ့အပတ်ပန်ကြားချက်တစ်ခုနှင့်အတူ၎င်း၏အတန်ကိုလည်းဖြည့်ဆွတ်ပေါက်ထည့်ခြင်းကြောင့်မိန့်ကြားခဲ့ပါသည်မြန်မာနိုင်ငံရှိနိုင်ငံရေးအချင်းသားများပြန်လည်လွတ်မြောက်ရေးအတွက်ပန်ကြားချက်အများပြားကိုလည်းလှုပ်ဆောင်ပေးထားတဲ့ပုတ်ရဟန်းမင်းကြီးသည်မြန်မာနိုင်ငံတွင်အိုးအိမ်ဆွန့်ခွာနေကြရတဲ့ဆာလောင်မုတ်သိမ့်မှုဒဏ်ကြောင့်တည်ဆုံနေရတဲ့လူထောင်ပေါင်းချီတို့ကြုံနေရသောဝင်းနေကြေကွဲပွဲတွေ့ကြုံရမှုအခြေအနေများနဲ့ပတ်သက်ပြီးပြောဆိုသွားခဲ့တာဖြစ်ပါတယ်စင်ကာပူတွင်တရုတ်အတွက်သတိလုံနေသူဖမ်းဆီးခံရ2015ခုနှစ်ကတည်းကတရုတ်ထောက်လန်းရေးအတွက်တလျို့လုတ်ခဲ့သူစင်ကာပူအမျိုးသားတဦးကိုဖမ်းဆီးဒိန်းသိမ်းထားခဲ့ပြီလို့မီဒီယာများမှဖော်ပြခဲ့ပါတယ်။စင်ကာပူနိုင်ငံအားချိမ့်ချောက်နေသဖြင့်ပြည်တွင်းလုံခြုံရေးအဥပဒေ ISA အရ၎င်းကိုနှစ်နှစ်ကြာဖမ်းဆီးထားခဲ့ပါတယ်။အသက်40အရွယ်ဒစ်ဆန်ယိုသည်နိုင်ငံခြားတိုင်းပြည်တစ်ခုမှငွေချေးထောက်ပံ့ထားသည့်ကိုယ်စားလှယ်တူအဖြစ်ဆောင်ရွက်ခဲ့တယ်လို့ပြည်တွင်းလုံခြုံရေးဌာန ISD ကိုကိုးကားပြီး The Straight Times မှဖော်ပြခဲ့ပါသည်တရုတ်အတွက်တရှုပ်ပြုတ်လုပေးသည့်အတွက် American တွင်ထောင်ဒဏ်14လကြာခဲ့ပြီးနောက် American မှစင်ကာပူသို့၎င်းအားပြန်လည်ပေးပို့သည့်2020ပြည့်နှစ်ဒီဇင်ဘာလ30ရက်တွင် ISD မှဖမ်းဆီးခဲ့ပါသည်ပြည်တွင်းလုံခြုံရေးအဥပဒေ ISA အရဖမ်းဆီးထိန်းသိမ်းရန် January လ29ရက်တွင်အမိန့်ထုတ်ပြန်ခဲ့တယ်လို့သတင်းစာကဖော်ပြထားပါတယ်။ ISD ရဲ့စုံစမ်းစစ်ဆေးမှုများအရယိုသည်နိုင်ငံခြားတိုင်းပြည်တစ်ခုရဲ့ထောက်လန်းရေးရန်တရားတွင်အလုလုခဲ့ပြီးနိုင်ငံခြားသားများကခိုင်းစေသည့်တာဝန်အမျိုးမျိုးကိုငွေချေးအတွက်ပြုလုပ်ပေးခဲ့တယ်လို့ပြည်တွင်းလုံခြုံရေးဌာန ISD ကိုကိုးကားပြီး The Straight Times မှဖော်ပြခဲ့ပါတယ်။စစ်ကောင်စီခေါင်းဆောင်ကိုရုရှားသမ္မတလက်ခံတွေ့ဆုံမှာမဟုတ်ကြောင်းထုတ်ပြန်ရုရှားနိုင်ငံကိုရောက်ရှိနေတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကလက်ခံတွေ့ဆုံမှာမဟုတ်ဘူးလို့ခရမလင်နန်းတော်ပြောခွင့်ရသူကပြောကြားလိုက်ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာလုံခြုံရေးဆိုင်ရာအစည်းအဝေးတက်ရောက်ဖို့ရုရှားနိုင်ငံရဲ့မြို့တော်မော်စကိုကိုရောက်နေတာပါတနင်္လာနေ့ကပြုလုပ်တဲ့စည်းဝေးမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာရုရှားလုံခြုံရေးကောင်စီအတွေ့အမှုနီကိုလိုင်ပက်ထရူရှော့နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားလုံခြုံရေးနဲ့တခြားဆက်ဆံရေးတွေပုံမအားကောင်းလာအောင်မြင့်တင်ဖို့ကတိပြုခဲ့ကြပါတယ်။ရုရှားနဲ့မြန်မာဟာရှေ့လျားတဲ့ဆက်ဆံရေးကိုရှိခဲ့ပြီးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းဒီနှစ်ပိုင်းအတွင်းပိုများလာပါတယ်။အဲ့ဒီထဲမှာမြန်မာစစ်တပ်ကိုစစ်တင်နှံပေးတာထောင်နဲ့ချီတဲ့စစ်သားတွေကိုရုရှားတက္ကသိုလ်တွေမှာပညာသင်ဖို့ပညာစုတွေပေးတာတွေအပြင်အရသားတွေပေါ်ရေးဆက်ဆက်တပ်ဖြတ်နေတဲ့အတွက်အနောက်နိုင်ငံတွေကနာမည်ပြည့်စည်င်းသွင်းထားတဲ့မြန်မာစစ်တပ်ကိုလက်နက်တွေရောင်းချတာတွေပါဝင်ပါတယ်။ပြီးခဲ့တဲ့မတ်စတာတုံးကစစ်အာဏာသိမ်းမှုကိုစန့်ကျင်တာကြောင့်စစ်တပ်ကတပ်ဖြတ်တဲ့အတွက်သေဆုံးရသူအရေအတွက်များပြားလာတာကိုအထူးစိုးရိမ်မိကြောင်းရုရှားကပြောကြားခဲ့ပါတယ်။skill migrant တွေထမှန်တိုးမြင့်ပြီလူဝင်မှုကြီးကြပ်ရေးဝန်ကြီး Alex Hawk ကပါလီမန်မှာယနေ့ဦးစားပေးရွှေပြောင်းနေထိုင်မှုကျွမ်းကျင်သောအလုတ်ကင်စီးရင်တွင်ကျွမ်းကျင်သောအလုတ်ကင်22ခုထပ်တိုးကြောင်းကြေညာခဲ့ပါသည်အလုတ်22ခုသည် PMSOL စုစုပေါင်း41ယောက်ထိရရှိစေပါသည်ဝင်ကြီးဟော့ကပြောကြားသည်မှာအစိုးရအနေဖြင့်အပြောင်းအလဲများကိုဆုတ်ဖြတ်ရန်အတွက်အလုပ်ရှင်များစီးပွားရေးခေါင်းဆောင်များရှိပြီးသောကျွမ်းကျင်သောရွှေပြောင်းနေထိုင်မှုဆိုင်ရာအလုပ်များစီးရင်မှဆက်လက်ရှိနေပြီးဗီဇာများကိုဆက်လက်ကင်တွယ်သွားမည်ဖြစ်တော်လဲ PMSO ရရှိအလုပ်အကင်ရှိသူများကိုဦးစားပေးမယ်လို့ပြောဆိုသွားပါသည
် SBS This is SBS Radio
ငွေလဲနှုတ်မှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1234ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1645ကျပ်ရရှိပါတယ်။ Australian Dollar ဟာ American 94 cent နဲ့ညီမျှပါတယ်။နှုတ် နေ့ပြန်ဩစတြေးလျတိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ဆစ်ဒနီမြို့မှာအပူချိန်16ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။မဲလ်ဘွန်းမြို့မှာအပူချိန်15ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးအနည်းငယ်ရွာသွန်းမှဖြစ်ပါတယ်။ဘရစ်ဘန်မြို့မှာအပူချိန်22ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါတယ်။Perth မြို့မှာအပူချိန်18ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန်16ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Hobart မြို့မှာအပူချိန်73ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါတယ်။ Canberra မြို့မှာအပူချိန်73ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန်32ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသားမှာဖြစ်ပါလိမ့်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ